Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းစီစဉ်ရေ2020ပြည့်နှစ်မတ်လ29ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုစတင်နေပါပြီ။အခုအရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုကျွန်မတင်ကြီးထိုက်ပြောပြပေးမှာပါ။ American ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက် area တွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့ American သမ္မတဒေါ်နယ်ထရန့်ကစနေနေ့နေကင်းပိုင်းမှာပြောပါတယ်။
I just spoke with Ron DeSantis. We're thinking about certain things. Some people would like to see New York quarantine because it's a hot spot. New York
American ပြည်တော်စုတွင်းကတခြားဒေသတွေကိုဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့အတွက် New York, New Jersey နဲ့ Connecticut ပြည်နယ်တွေကဒေသတချို့တို့ပါနိုင်တယ်လို့သမ္မတကပြောဆိုသွားတာပါ။တချိန်တည်းမှာပဲသမ္မတ Trump ကဗာဂျီးနီးယားပြည်နယ် Norfolk ကရေဓာတ်ဆေးရုံတင်ပေါ်ကိုစနေနေ့မှာနယူးယောက်ကိုဆစ်လွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါတန်အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်တော်စုအတွင်းကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ပြန့်နှံ့ရာနယူးယောက်မှာကူးစက်ခံလူနာပေါင်းစနေနေ့က 28,000 နီးပါးရှိနေပါတယ်။ရေဓာတ်ဆေးရုံတင်ပေါ် USNS Comfort ကနယူးယောက်ကိုတနင်္လာနေ့မှာဆက်ရောက်ဖို့ရှိပြီး COVID-19 လူနာမဟုတ်သူတွေအတွက်ဂရင်းတစ်ထောင်ကျော်လက်ခံနိုင်မှာဖြစ်တယ်လို့နောက်ထပ်လိုအပ်ရင်လည်းဂရင်းတွေထပ်မံတိုးချက်နိုင်မှာဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ပိုပြီးဆောင်ရွက်နိုင်မှာဖြစ်ပါတယ်အမေရိကန်စံတော်ချိန်စနေနေ့နေကင်းပိုင်းအထိအမေရိကန်ပြည်ထောင်စုအတွင်းဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက3,200နီးပါးနဲ့ကမ္ဘာပေါ်မှာဗိုင်းရပ်စ်ကူးစက်ခံရမှုအများဆုံးနိုင်ငံအဖြစ်ရပ်တည်နေပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူ3,000ကျော်မှာ3ပုံ2ပုံကဥရောပကဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းမှာဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3,300ယောက်ထဲမှာ21,334ဦးကဥရောပကဖြစ်ပါတယ်။အီတလီနိုင်ငံကသေဆုံးသူ1,023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့သေဆုံးသူ9,690နဲ့ဒုတိယနေရာမှာရှိနေပါတယ်။ပြင်သစ်နိုင်ငံမှာတော့စနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူ319ဦးသေဆုံးခဲ့ရပြီးစုစုပေါင်းသေဆုံးသူဟာ2,314ဦးကိုရောက်ရှိသွားပါတယ်။စနေနေ့အထိပြင်သစ်မှာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်းက38,595ဦးရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေကတိုးတက်လာတယ်လို့အစိုးရကသတင်းထုတ်ပါတယ်။စနေနေ့မှာစောင့်ကြည့်လူနာ55ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေကတော့ချင်းပြည်နယ်တီးတိမ်မှာ2ဦး၊ရန်ကုန်မြို့ဝေဘာကီအထူးကူဆေးရုံမှာ4ဦး၊မန္တလေးမြို့ကန်တော်နဒီဆေးရုံမှာ2ဦး၊နေပြည်တော်ပြည်သူ့ဆေးရုံကြီးမှာ2ဦးစုစုပေါင်း9ဦးရဲ့အခြေအနေကသက်သာကောင်းမွန်တယ်လို့အစိုးရကပြောတာပါ။ကျန်တဲ့ COVID-19 ကူးစက်ခံအတည်ပြုလူနာ2ဦးကိုတော့ဝေဘာကီအထူးကူဆေးရုံကြီးရဲ့သူကျမခံမှာတီးခြားထားကုသပေးနေတယ်လို့လဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်။ဒီ COVID-19 ကူးစက်ခံလူနာ10ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားအလာတားမြစ်စောင့်ကြည့်နေပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ရောဂါကာလအတွင်းစံပြန်လဲတင်ပို့ရောင်းချနိုင်ရေး BNN ကပြန်သုံးသပ်နေပါတယ်။ကမ္ဘာပေါ်မှာတတိယမြောက်စံတင်ပို့မှုအများဆုံး BNN နိုင်ငံကဆန်ရောင်းချရေးစာချုပ်သစ်တွေချုပ်ဖို့ဆိုင်ငံ့မယ်လို့အင်ကာနေမှာကြေညာပြီးနောက်ရက်ပိုင်းအကြာမှာဆန်ရောင်းဖို့ပြန်ပြီးတော့သုံးသပ်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုလျှော့ချနိုင်ရေးအတွက်ပြည်သူတွေအိမ်မှာပဲနေဖို့နိုင်ငံတွင်းရိတ်ခါဖူလုံရေးကိုပဲအဓိကထားတဲ့ BNN မှာပြည်တွင်းဆန်ဖူလုံမှုရှိတယ်လို့ကုမ္ပဏီတွေကပြောဆိုထားတာနဲ့အတူပဲအာဏာပိုင်တို့ကဆန်ပြန်ရောင်းဖို့ချင့်ချိန်နေတာဖြစ်ပါတယ်ဒေသဆိုင်ရာအနာပိုင်တွင်နဲ့စံပို့တဲ့ကုမ္ပဏီတွေကိုပူးပေါင်းဖွဲ့စည်းပြီးနိုင်ငံတွင်းမှာစံတူလောင်ထားရှိမှုစံတင်ပို့မှုတွေကိုဆန့်စစ်မယ်လို့အစိုးရက website မှာဖော်ပြပါတယ်။ပြည်တွင်းစားသုံးမှုထက်ပိုရှံနေတာကြောင့် ပြည်ပကိုစံတင်ဖို့ရောင်းချလို့ရတယ်လို့ BNN စစ်နယ်ရိတ်ခါဆိုင်ရာအဖွဲ့ကလည်းပြောဆိုထားပါတယ်။စိုက်ပျိုးရေးဘာသာရပ်ဆိုင်ရာပေါမောက်ခဘိုးထွန်းရှင်ကလည်းဒါကိုသဘောတူပါတယ်။ BNN အနေနဲ့ပြည်ရင်းစားသုံးမှုလုံလောက်တဲ့အပြင်ပြည်ပကိုစံတန်ချိန်သုံးသန်းတင်ဖို့နိုင်တယ်လို့သူကထောက်ပြပါတယ်။စံတင်ပို့မှုပိတ်ပင်လိုက်ရင်တော့စံစဘာထုတ်လုပ်မှုဂွင်းဆက်ကြီးတစ်ခုလုံးအပေါ်မှာဆိုးကျိုးတက်ရောက်နိုင်ပြီးထုတ်လုပ်မှုဘိုင်းမှာလည်းထိခိုက်သွားနိုင်တဲ့အခြေအနေရှိနေတာပါရှင်။ COVID-19 ကပ္ပကာယောဂါပေးကြောင့်နိုင်ငံတွေကြားအဝင်အထွက်ကန့်သတ်ပိတ်ပင်မှုတွေကြောင့်အင်ဒိုနီးရှားနိုင်ငံမှာပိတ်မိနေတဲ့နိုင်ငံသားသာ3500လောက်အတွက်လူဝင်မှုကြီးကြပ်ရေးဌာနကအရေးပေါ်နေထိုင်ခွင့်တွေထုတ်ပေးထားရပါတယ်။ဒီထဲကအများစုကတော့ဘာလီကျွန်းမှာဖြစ်ပါတယ်။ရှိတောင်အာရှနိုင်ငံတွေကိုခီးလှည့်ဖို့အစီအစဉ်နဲ့လာအိုကနေတဆင့်မတ်လ16ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုရောက်လာတဲ့ဗြိတိန်နိုင်ငံသားမတ်ဂီလ်ဘတ်ကတော့အခုချိန်ထိဌာနေမပြောင်းနိုင်သေးပါဘူးအင်ဒိုနီးရှားကနေဗီယက်နမ်ကိုသွားဖို့အစီအစဉ်ကလည်းဗီယက်နမ်ဘက်ကလေကြောင်းခီးစဉ်တွေကိုနိုင်ငံသားသားအဝင်ရောပိတ်လိုက်တာကြောင့်ပြတ်သွားပါတယ်ဒါနဲ့ပဲစနေနေ့မှာဗြိတိန်ကိုပြန်ဖို့လေရင်လက်မှတ်ဝဲခဲ့ပြီးမယ်လို့လဲလေရင်ထွက်ဖို့နှစ်ရက်လို့မှာလေချောင်းခီးစဉ်ရက်လိုက်တာကြောင့်ဘာလီမှာပဲတောင်းတင်နေတာပါကဘာလက်ခီးသည်တွေအလားများရာဘာလီကျွန်းမှာမတ်လို့ပဲတခြားနိုင်ငံကလူတွေလည်းအများအပြားရှိနေပါတယ်အင်ဒိုနီးရှားမှာပိတ်မိနေတဲ့နိုင်ငံသားသားခီးသွားတွေအတွက်နိုင်ငံတွင်းနေထိုင်ခွင့်ရဖို့အစိုးရဘက်ကစီစဉ်ပေးနေပြီးမယ်လို့လဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရရင်နိုင်ငံရဲ့ချားမှာအခက်တွေမဲ့အရေးကိုစိုးရိမ်နေကြပါတယ်ရှင
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်လမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထုတ်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ခင်ဗျာတရုတ်နိုင်ငံကနေလစ်ထုတ်လိုက်တဲ့ American သတင်းတောက်3ကို Taiwan ကနေသတင်းရယူအလုပ်လုပ်ကင်ဖို့ Taiwan နိုင်ငံသားဝန်ကြီး Joseph Wu ကဖိတ်ခေါ်လိုက်ပါတယ် American သတင်းဌာန The Wall Street Journal ရဲ့သတင်းတောက်တွေဖြစ်တဲ့Julie Warner, Stu Wu နဲ့ Stephanie Yan တို့ရဲ့သတင်းတောက်လုတ်ပိုင်ခွင့်တွေကိုရုတ်သိမ်းလိုက်တဲ့အကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာပြီးမှ Taiwan နိုင်ငံသားရေးဝန်ကြီး Wu ကအခုလိုဖိတ်ခေါ်လိုက်တာပါပြီးခဲ့တဲ့အပတ်တုန်းကလည်း The Wall Street Journal, The Washington Post နဲ့ The New York Times ကသတင်းတောက်တွေကိုတရုတ်အာဏာပိုင်တွေကတိုက်ပီးကနှင်ထုတ်ခဲ့ပါတယ်အလားတူ Time Magazine နဲ့ VOA American သတင်းဌာနကလည်းတရုတ်နိုင်ငံအတွင်းအလုပ်လုပ်ကိုင်နေတဲ့သတင်းအချက်အလက်အသေးစိတ်ကိုတရုတ်အစိုးရကိုပေးအပ်ဖို့ကိုအမိန့်ပေးထားပါတယ်။ American တို့ကတရုတ်အစိုးရမီဒီယာတွေကိုကန့်သတ်ချက်တွေချမှတ်ခဲ့တာကြောင့်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့တရုတ်အစိုးရကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။အကြသေးခင်က American အစိုးရကတရုတ်မီဒီယာဖွဲ့၅ဖွဲ့ကိုပြည်ပအစိုးရအတွက်အလုပ်လုပ်နေတဲ့အဖွဲ့တွေအဖြစ်သတ်မှတ်ခဲ့ပြီးဝန်ထမ်းဥယျာဉ်ကိုကန့်သတ်ခဲ့ပါတယ်ခင်ဗျာ။နိုင်ငံတွင်းဆက်ရှိနှစ်ကြာပြည်ပကအဆုံးသတ်ဖို့အရေးဆွေးနွေးဖို့အာဖဂန်နစ္စတန်အစိုးရကအဆိုပြုတဲ့စစ်စံရေးနိုင်ငံအဖွဲ့ကိုတာလီဘန်အဖွဲ့ကလက်မခံပဲပယ်ချလိုက်ပါတယ်။အာဖဂန်အစိုးရဟာလတော်ကြာနှောင့်နှေးခဲ့ပြီးတဲ့နောက်အဖွဲ့ဝင်အမျိုးသမီး9ဦးပါတဲ့11ယောက်ပါစစ်စံရေးနိုင်ငံအဖွဲ့ကိုစာတပ်ပိလိကကြေညာခဲ့တာပါ။တာလီဘန်အတပ်ဖွဲ့တွေကအာဖဂန်အစိုးရတပ်တွေကိုနိုင်ငံရဲ့မြောက်ပိုင်းမှာဇက်တိုက်ဆိုသလိုထိုးစစ်တွေဆင်နွှဲတိုက်ခိုက်နေချိန်မှာပဲအခုလိုပြချလိုက်တာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးနဲ့နိုင်ငံတော်ပိုင်းကဟီရတ်မြို့တွေမှာတော့ COVID-19 ရောဂါကူးစက်နေတာကြောင့်အဝင်အထွက်တွေကိုတစိမ့်တစ်ပိုင်းပိတ်ပင်ထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇိုင်ဘူလ်ဟူလာမူဂျာဟစ်ကအာဖဂန်ဆိုရဲ့စစ်စည်ရေးဖွဲ့ဟာအားလုံးကိုကုစားမပြုကြောင်းဒါကြောင့်ရရှိထားတဲ့သဘောတူညီချက်နဲ့မကိုက်ရည်သလိုချမှတ်ထားတဲ့မူတွေကိုချိုးဖောက်တာဖြစ်ကြောင်းစနေနေ့ကပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာအပြစ်ခတ်ရဲစဲနိုင်ဖို့အရေးတာလီဘန်တို့အနေနဲ့အာဖဂန်ဆူရနဲ့ဆွေးနွေးပွဲတွေပြန်ဆက်ရမယ်လို့ပါရှိပါတယ်။အပြန်အလှန်အနေနဲ့14လအတွင်းအမေရိကန်တပ်တွေရုတ်သိမ်းထွက်ခွာရမယ်လို့သဘောတူထားပါတယ်ခင်ဗျာ။ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ကွယ်မှာအိမ်တွင်းအကျဖက်မှုတွေပိုများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေရမှာမြို့သီးတချို့အတွက်အိမ်မာနေတာကအိမ်တွင်းအကျဖတ်မှုနဲ့ပိုပြီးရင်ဆိုင်ရနိုင်ခြေရှိကြောင်းဂျာမနီနိုင်ငံကအမျိုးသမီးများအကူအညီပေးရတဲ့လက်သိမ့်ဆွေးနွေးရေးစင်တာ BFF ကတတိပေးလိုက်ပါတယ်။ လူမှုအတိုင်းဝိုင်းနဲ့တိကျခွဲခြားနေထိုင်ရတာကြောင့်ဖြစ်ပေါ်တဲ့စိတ်ဖိစီးမှုတွေကြောင့်လူသည်ပြည်တွင်တဲ့ကလေးငယ်တွေပေါ်အိမ်တွင်အကြဖတ်မှုနဲ့နေပိုင်းဆိုင်ရာအကြဖတ်မှုတွေပုံများလာနိုင်တယ်လို့ BFF ဖက်ကသတိပေးလိုက်တာပါအရင်ကတည်းကအိမ်တွင်အကြဖတ်ပြဿနာရှိတဲ့အိမ်တော်စုတွေမှာဒီပြဿနာနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းပုံများတယ်လို့လည်းဆိုပါတယ်ဒါအပြင်ကာယယောဂါကြောင့်အလုံးလက်မဲ့ပြဿနာဝေးကြီးပြဿနာစတဲ့အချက်တွေကလည်းမိသားစုတွေသဘောထားကွဲလွဲမှုပဋိပက္ခတွေကိုပိုတိုးစေနိုင်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ပြပွားခဲ့တဲ့တရုတ်နိုင်ငံမှာတည်ထောင်ပောင်းများစွာကြောင်းလူတွေအိမ်ထဲမှာနေခဲ့ကြတဲ့အတွက်အိမ်တွင်းကြံဖက်မှုသုံးဆတိုးလာတယ်လို့တရုတ်အမျိုးသမီးများအခွင့်အရေးလှုပ်ရှားမှုအဖွဲ့ကပြောပါတယ်ခင်ဗျ။ထင်ရှားတဲ့လူခွင့်အရေးလှုပ်ရှားသူကောင်းဆောင်တူဖြစ်တဲ့ American Korean Founder G Joseph Lurie ဟာတောက်ချနေကကွယ်လွန်သွားတယ်လို့သူ့မိသားစုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အသက်68နှစ်အရွယ်မှာကွယ်လွန်သွားတဲ့ Founder G Lurie ဟာလူခွင့်အရေးတက်ကြွလှရှားသူ Martin Luther King Jr. ကိုအဓိကအကူအညီပေးခဲ့သူတူဖြစ်တယ်လို့တောင်ပိုင်းခရီးရန်ကောင်းဆောင်ပန်ဂျီလာကန် SCLC အဖွဲ့ကိုတွဲပတ်တည်ထောင်ပြီးလူမျိုးရေးခွဲခြားမှုကိုစတင်ခဲ့တဲ့တူလည်းဖြစ်ပါတယ်။သူဟာ SCLC ကို1998ခုနှစ်အထိဆက်စပ်နေတဲ့စုကြာဦးဆောင်ခဲ့ပြီးလူမျိုးရေးခွဲခြားတဲ့စနစ်အောက်ကတောင်အာဖရိကနိုင်ငံနဲ့ကုန်သွယ်မှုတွေမလုပ်ဖို့တားဆီးခဲ့သူလည်းဖြစ်ပါတယ်။လူခွင့်အရေးလှရှားသူကောင်းဆောင်တူအဖြစ်သတ်မှတ်ခံရတဲ့ဖုန်းတော်ကြီးလော်ရီကိုတရဘရက်အိုဘားမားကအရသာတွေကိုချီးမြှင့်တဲ့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးဆုတဇေယျတစ်ခုဖြစ်တဲ့ Presidential Medal of Freedom ဆုတဇေယျကို2009ခုနှစ်မှာချီးမြှင့်ခဲ့ပါတယ်။ဟိုဒဂျီလိုရီဟာအငြိမ်းစားယူပြီးနောက်မှာလည်းစီးရဲမွတ်တေဘူးတိုက်ဖျက်ရေးလူမျိုးရေးခွဲခြားမှုနဲ့စစ်ပွဲတွေအဆုံးသတ်ရေးကိစ္စတွေမှာပါဝင်လှစ်ရှားခဲ့ပါတယ်။စီဂျေကန်စာဖြစ်ဖို့သူဘုန်းတော်ကြီးလိုရီဟာအတ္တလန္တာပြည်နယ်မှာ96ပါးယောဂနဲ့တည်ဆုံခဲ့တာဖြစ်တယ်လို့မိသားစုကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒီနေ့ကနေနေမတဲ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အကြောင်းမျိုးမျိုးနဲ့နိုင်ငံတွင်းမှာကြာရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးတိကျတဲ့စနစ်တစ်ခုနဲ့ထိမ့်သိမ်းဆုံးရှော့ဖို့လိုအပ်နေတဲ့အပြင်ယောဂါကာကွယ်မှုဘိုင်းမှာလည်းရည်ရှိလှုပ်ဆောင်နိုင်တဲ့အစီအစဉ်တစ်ခုကိုအသေးချာပြင်ဆင်ထားဖို့လိုအပ်နေပြီလို့ထောက်ပြမှုတွေရှိနေပါတယ်။ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုပြောပြပေးကြပါမယ်။နိုင်ငံတွင်းပိတ်မိနေတဲ့နိုင်ငံသားတွေရှိနေပြီးဒီထဲမှာဒီယောဂနှုံမြင့်တက်နေတဲ့နိုင်ငံကသူတွေပါပါဝင်နေပါတယ်။ဒီကြံရှိနေတဲ့နိုင်ငံသားတွေနဲ့ပတ်သက်ပြီးဟိုတယ်နဲ့ခရီးသွားဝင်ကြီးဌာနဘက်ကဘာညွှန်ကြားချက်မှထုတ်ပြန်ပြောဆိုတာမရှိသလိုယောဂကာကွယ်ရေးနဲ့ပတ်သက်ပြီးတော့လည်းတိတိကျကျဘယ်လိုဆောင်ရွက်မလဲဆိုတာထုတ်ပြန်ပြောဆိုထားခြင်းမရှိဘူးလို့ဟိုတယ်လုပ်ငန်းရှင်များအသင်းနိုင်ရကဥတက်လွင်တို့ကပြောပါတယ်
။အဲ့ဒါအဆုံးဆုံးဖြစ်နေတဲ့နိုင်ငံတွေမှာပါတဲ့စပိန်လူမျိုးတွေပေါ့စပိန်တွေလည်းတချို့ကြံနေတယ်ပေါ့။ဟိုသူကဒီစီဇန်ချိန်တော့လာတဲ့အချိန်မှာပြီးရဲဆိုတာနှစ်ပတ်သုံးပတ်လောက်လာနေလို့ရှိတဲ့လူမျိုးတွေပေါ့။အခုနှစ်ပတ်လောက်ရှိပြီဒီမှာပြန်လို့လည်းမရတော့ဘူးဆိုတော့သူတို့ကလည်းဒီမှာပဲနေမယ်ပေါ့။ဒီမဲ့တော့ကျွန်တော်တို့ကစောင့်ကြည့်ရမှာပေါ့။ဒီမဲ့သူတို့နဲ့လိုက်တဲ့ guide တွေအားစားဒါရေးကြည့်သွားပြီ။နောက်အဲ့လိုပဲပေါ့ဟိုတယ်တွေမှာရှိတဲ့ဝန်ထမ်းတွေကလည်းအဲ့လိုပေါ့ပြည်ပြည်ပြည်တော်ပြန်နေနိုင်ငံသားတွေကိုဟိုသူကအဲ့ခံမှာ stop လို့အမောင်ကြောက်လာတယ်။ဟိုတယ်တွေဆိုရင်ထွက်ကုန်ကြတယ်။ပြေးကုန်။အဲ့ခါကျတော့လောကကန်ရတော့ခက်တာပေါ့။သူတို့အတွက်ကိုကျွန်တော်တို့ကဘယ်လိုအမကန်ချက်ပေးမလဲ guarantee ဟိုလောက်တာတစ်ခုလည်းမဟုတ်တော့ဘူးပေါ့။သူတို့အတွက် insurer ဖြစ်စီမဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့ whistle ပဲဖြစ်ဖြစ်ဒီမှန်လေးတွေတော့တက်မှာယူညီထားတာနဲ့ညီနိုင်ပြီးတော့လုတ်ပြန်လို့ချက်ပါတယ်အဲ့လိုမတင်တော့ကျွန်တော်ကသူတို့ကမဖြစ်ကယ်ရီယာဖြစ်သွားပြီးတော့သူတို့မိသားစုတွေအိမ်တွေပါအကုန်လုံးပြန်သွားရင်တော့ပူဆိုးမယ်အဲ့ဒါကိုတော့ကျွန်တော်ကအဓိကစောင့်ကြည့်ရတယ်လို့ရှိပါတယ
်ပြီးတော့မပြန်နိုင်သေးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့အပိုင်းကိုသက်ဆိုင်ရာဟိုတယ်တွေကပဲလုတ်ဆောင်နေရတယ်လို့သူကပြောပါတယ်နိုင်ငံရင်းဝင်ရောက်လာဖို့ကိုလုံးဝပိတ်ပင်ထားတာမရှိသေးတာမို့နိုင်ငံအချို့ကတော့ဝင်ရောက်လာစေရှိနေပါတယ်ဒါကြောင့်ဒီယောဂကာကွယ်ရေးဘိုင်းနဲ့ပတ်သက်လို့တိကျတဲ့ညွှန်ကြားချက်အစီအစဉ်တွေကိုသူကလိုလားနေတာပါ
ဟိုတက်ဆိုင်ရာတိုင်းနေသားကြီးတွေမှာအဓိကလောရသူတို့မှာဒီ centralized ဆိုတဲ့ကြောင့်သူတို့မှာပုံပြီးအာဏာတည်ရပေါ့အဲဥဆောင်နိုင်တဲ့ capacity နဲ့ပူးပေါင်းနိုင်တဲ့ efficiency ရှိဖို့အရေးကြီးသွားပြီပေါ့နော်ဟို lockdown အခြေအနေမဟုတ်သေးပေမဲ့ lockdown ဖြစ်ရင်ဟိုဒါတွေလည်းအခုရဟိုကျူပြီးဇက်တက်ရတော့မယ်သူများနိုင်ငံတွေရဲ့ budget ကိုကြည့်ရတယ်ကျွန်တော်အမြင်ပေါ်တော့ကျွန်တော်တားဆို့ဖွဲ့ရမယ်ပူးပေါင်းမှုနည်းနည်းအားနည်းသေးတယ်ကျမကြီးကဝင်ကြီးထားတာပဲဟိုတယ်တွေမှာပြောလဲဘယ်လိုမျိုးဝလေစိတ်တွေမှာလဲဘယ်လိုသူကပဲအကုန်လုံးကလုံနေရတဲ့ခါတော့သူ့မှာဖြစ်လာရင်ကုသဖို့တွေ့တော့သူ့မှာမြင်ရတော့မကက်ပစီတီကြိုင်မနိုင်တော့ဘူးအဲ့ခါမှာတန်တဲ့ဆက်ဆိုင်တဲ့ဝင်ကြီးဌာနတွေကအဲ့လိုပေါ့ဟိုအော်ဒါထုတ်လိုက်ရုံနဲ့ဟိုလုံးလို့မရသူတို့ရဲ့အားတွေပါလိုလာပြီ
ပြည်내တိုင်းတွေကဟိုတယ်တွေမှာရောဘယ်လိုညွှန်ကြားချက်တွေရှိသလဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်နယ်နောင်ချိုကဟိုတယ်လုပ်ငန်းရှင်ဦးအောင်ကျော်မှုကအခုလိုပြောပြလာခဲ့ပါတယ်
ဆိုရပဲအမိနေရပြန်ကြတာပြီးနေဆိုရလည်းမရှိဘူးကျွန်တော်တို့ဟိုဒီအောင်ဆိုရလည်းမရှိဘူးဒီကျွန်တော်တို့ညှိတာတော့မရှိဘူးပေါ့နော်ဒါမှမဟုတ်ကျွန်တော်လူငါရှင်ရှင်အချင်းချင်းကြောက်တဲ့ညှိနေပြီးတော့မှဒီဟာတွေပညာပေးဖို့တို့ပညာပေးဖို့တို့ကာကွယ်ရေးတို့ဖို့တို့ဘာလို့ညာတို့ဒါမျိုးတော့ကျွန်တော်တို့ချင်းချင်းတိုင်ပင်နေကြတာတော့ရှိတယ်သူတို့ညှိကြလို့တော့မဟုတ်ဘူ
းဒီလိုအချိန်မှာတခြားပြည်နယ်တွေကိုကူးဆက်တာမျိုးမဖြစ်အောင်တူတင်ကာကွယ်မှုလုပ်ငန်းတွေကိုအရေးတကြီးလုပ်ဖို့လိုအပ်နေပါတယ်ရှင်။ကျွန်မမေခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက္ကန့်လူနာအဖြစ်မြန်မာနိုင်ငံမှာပထမဆုံးသတ်မှတ်ခံလိုက်ရတဲ့တီးတိမ်မြို့ကလူနာကိုမင်္ဂလာဆောင်အချို့အမတ်တရဓာတ်ပုံရိုက်ပေးခဲ့တဲ့ကလေးမျိုးကချယ်ရီဓာတ်ပုံတိုက်မိသားစုဟာသတင်းနှစ်ပတ်အိမ်ပြင်မထွက်ဘဲတီးကြားခွဲနေထိုင်ရတဲ့ကာလပြည့်တော်မှာပါ။ဒါပေမဲ့တရက်ကိုအနည်းဆုံးတသိန်းလောက်ဝင်ငွေရှိခဲ့တဲ့သူ့လုပ်ငန်းကပုံမှန်ပြန်မဖြစ်တော့ဘဲလူတွေရှောင်မဲ့အရေးကိုတော့သူတို့မိသားစုစိုးရိမ်နေရပါတယ်လို့ဓာတ်ပုံတိုက်ပန်ရှင်စွန်းတောင်ကပြောလာပါတယ
်ကျွန်တော်ပြောလဲပါတယ်နောက်ထပ်နှစ်ပတ်လောက်တော့ပုံမှန်မဖြစ်နိုင်တော့ဘူးဘာကြောင့်လဲဆိုတော့လူတွေကနားမလည်ဘူးအဲ့ဒါကြောင့်ပါအတွေ့အကြုံအားဖြင့်လူကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဟာကဥပမာဒီဆိုင်မှာသူလာလိုက်တော့တခါတည်းကိုးတာတွေပါမဖြစ်တယ်မဖြစ်ဘူးဆိုတာလူတွေတိအောင်ဟွာဝေစာတွေပါတော်တော်များများတော့အခုတောင်ပေါ်မှာဆိုရင်လောက်ကြတယ်လေဟုတ်ကော်ရွန်ထီယာတွေလည်းများနေပြီဆိုတော့ပြီးတော့ကျွန်တော်တို့ချင်းလူမျိုးတွေမှာဆိုရင်ဗမာလူနားမလည်တဲ့လူလူတွေအတွက်ချင်းစာနဲ့ချင်းတိစာပေါ့နော်ကျွန်တော်တို့အမျိုးမျိုးဘာသာပြန်ပြီးတော့လောက်တာရှိတယ်အဲ့ဒါဆိုတော့တော်တော်များများတော့အခုသဘောပေါက်လာပြီ
သူဓာတ်ပုံလာရိုက်တုန်းကရောဒီကျန်းကျန်းမာမာရှိပါသလား
သူကဘာမှမဖြစ်ဘူးအခုလည်းကျွန်တော်လည်းဆိုနေ့တိုင်းကိုဗီဒီယိုခေါ်နေတော့အခုထိလိုက်ကြားကြတဲ့တောက်လျှောက်နေ့တိုင်းနေ့တိုင်းဗီဒီယိုခေါ်နေကျွန်တော်ပြောတယ်သူပြောမှဆိုရင်တော့ဟွာကျွန်တော်တို့လူမျိုးတွေထဲမှာလीမီဒီယာသဘောကြားနားမလည်ဘူးသူနာမည်နဲ့ပါခေါ်တယ်နာမည်မကဘူးဟိုဗီဒီယိုတွေပါပေါ်လိုက်လို့ဒီကျွန်တော်တို့လည်းစိတ်မကောင်းပါဘူးအဲ့ဒါလေးအဲ့ဒါဆိုတော့သူ့တော့အားပြပါတယ်ကျွန်တော်သူကတော့ကျွန်တော်တော့ပြန်အားပြပါတယ်အခုကျွန်တော်ဘာမှမဖြစ်ဘူးလို့ကျွန်တော်အရန်အားထားတယ်တဲ့ကျွန်တော်အเจ้าဆိုင်မှာဟိုလူတွေတော့လာမှာမဟုတ်တော့ဘူးတဲ့ဘာမှမဆိုင်ဘူးလို့မားပါလဲစိတ်ထဲမှာထားနေလို့သူ့ကိုကျွန်တော်ပြောလိုက်သေးတယ
်ဒီစီးပွားရေးလုပ်ငန်းဆိုတော့ဒါကိုကဟိုဖောက်တယ်နေနဲ့ကိုစီကိုလာမဲ့ဟိုလာဝယ်မဲ့သူတွေနဲ့ဆက်ဆံရတယ်ဆိုတဲ့ခါရောက်တော့သူတို့ရဲ့ယုံကြည်စိတ်ချမှုကိုပြန်ရအောင်သူတို့ဘက်ကယုံကြည်စိတ်ချမှလာကြမှာဆိုတဲ့ခါရောက်တော့သူတို့ယုံကြည်စိတ်ချရအောင်လုပ်ပေးဖို့ကျမ်းမာရေးတာဝန်ရှိသူတွေအာဏာပိုင်တွေဘက်ကဘယ်လိုမျိုးအခုအညီမျိုးလိုချင်ပါသလဲဆွန်းတောင
်းအော်ဟုတ်တယ်အဲ့ဒါဟုတ်တယ်အရင်ကြီးကြီးတယ်ကျွန်တော်အဲ့ဒါကကျွန်တော်ရက်စလီယာဟုံးကရန်တိုင်ပေါ့နော်အိမ်မှာစောင့်ကြည့်ကာလာစလီယာပြီးပြီဆိုရင်ဆရာဝန်ကြီးကိုတိုင်ရတယ်သူတို့တကယ်လို့ခုနကကျွန်တော်လာမှုရှိတယ်ဆိုတာလာမှုရှိတယ်မဟုတ်ပါနဲ့တေချာလာစီးချင်တယ်အဲ့ဒါလာပြီးတော့မှသူတို့ကသူတို့ကိုတိုင်ရပဲဒီမှာဟိုတယောက်ချောင်းစောင့်ကြည့်တဲ့လူရဲ့မိသားစုအခြေအနေကောင်းသွားပြီသူတို့စလီယာအတွင်းလက္ခဏာမပေါ်ဘူးဆိုတာတော့သူတို့ဘက်ကလည်းပြောစရာမလိုတော့ဘူးထင်တာပဲเนาะသူတို့ဘက်ကကြီးညာချက်တဘောမျိုးပဲဖြစ်ဖြစ်သူတို့လူထုတ်တည်အောင်ပေါ့เนาะထုတ်စီချင်ပါလေဟုတ်ပါလေ
Cherry ဓာတ်ပုံတိုက်လုပ်ငန်းဟာအရင်လိုပုံမှန်ပြန်ဖြစ်မလာမဲ့အပေါ်များစိုးရိမ်စိတ်ရှိပါသလား
အဲ့ဒါဟုတ်တယ်ကျွန်တော်မိမအစီအလေးပို့တယ်လားအလုပ်ပါပြောင်းရမလို့လို့ဖြစ်ပလားဆိုတော့တော်မိမတော့ဘာဆိုင်လုပ်လဲအဲ့ဒါဘာမှမဖြစ်ပါဘူးတဲ့ကျွန်တော်တို့ကဟိုလူတွေကနည်းနည်းဟိုဖြစ်တယ်ဆိုတော့မှစီးရပါကြီးဒီကခန်းထက်ကြီးလာမလုပ်ပြည့်တော့မှကျွန်တော်တို့ကိုယ်တိုင်ကဖြန့်ဖြန့်မှာပေါ့နော်အဲ့ဒါလေးလုံးကြမယ်လေလို့ဆွေးနွေးကြတာကျွန်တော်မိမတဲ့ဟိုဘာမှတော့ဆက်လုပ်ဖို့ရှိပါတယ်ကျွန်တော်အခုဆိုရင်ဆိုင်ဘော့တော့မှကောင်းကောင်းလုံးခိုင်းဖို့ပဲရှိသေးတယ်ကျွန်တော်တော့ကိုဟာကိုယုံပါတယ်
ကလေးမျိုးမှာဆယ်စုနှစ်တခုနီးပါးတက်တန်းရှိလာပြီဖြစ်တဲ့ Cherry ဓာတ်ပုံတိုက်ရဲ့ပိုင်ရှင်စွန်းတောင်ကသူ့စိုးရိမ်ချက်တွေကို VOE ကိုပြောပြခဲ့တာပါ။ချစ်မသင်္ကီထိုက်ပါရှင်။ Washington DC ကနေဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။
FIFA ကဘောဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုက်ဖျက်ရေးလှုံ့ဆော်မှုတရက်ကိုစတင်လိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတိုက်ဖျက်ဖို့အတွက် FIFA ကဘောဘောလုံးဖွဲ့ချုပ်နဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO တို့ပူးပေါင်းပြီးတော့လှုံ့ဆော်မှုတရက်ကိုစတင်လိုက်ပါပြီ။ဒီလှုံ့ဆော်မှုကိုမက်ဆီပါဝင်ကမ္ဘာ့ဘောလုံးအကျော်မော28ယောက်ထံမှနေပူးပေါင်းပါဝင်ခဲ့ကြပါတယ
်။ For the first time ever, we the entire world are all playing on the same team. Our opponent is a disease.
FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကျွန်တော်တို့ကဘာကြီးတစ်ခုလုံးအသင်းတစ်သင်းထဲမှာပေါင်းပြီးပထမဆုံးအခြေကစားမှာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်ကကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးဒါကိုအနိုင်ယူဖို့အတွက်စိတ်ဓာတ်ခိုင်မာမှုစီကံရှိမှုအသင်းလိုက်စူးစီးညီညွတ်မှုရှိဖို့လိုတယ်ဆိုပြီးတော့ပြောပါတယ်။အင်္ဂလန်တိုက်စစ်မှုဟောင်းဂျယ်ရီလီနီကာလီဗာပူးဂိုသမားAllison Becker, America, Mio Dmi, La Yuzin, Gazadama, Carly Lloyd, Barcelona, Taisimu, Messi, Tio Mio Dmi, Tenga, Handwane, Cameron, Taisimu, Hong, Ituroga, Yoga, Kagwai, Dwe, WHO, Ga, Laina, Wu, Chama, Tare, Chadigo, Shimbia, Gebare.
There are five key steps to tackling the coronavirus.
Coronavirus, Go, Dai, Chapo, Dwe, Yiji, Da, Chang, Nga, Jaga, Ro, Let, Dao, Yena, Akwa, Wine, Nilo, Kao, Mo, Kao, Sura, Chang, Nga, Jaba.
Comece pelas mãos, por favor.
နံပါတ်1ကအရင်ဆုံးလက်ဆေးရမယ်လက်ကိုဆက်ပြဒါမှမဟုတ်ပိုးသက်ထားတဲ့လက်ဆေးရည်နဲ့ဆေးရပါမယ
် With your elbows bent please cover your nose
နံပါတ်2ကနားချီတဲ့ချောင်းဆိုးတယ်ဆိုရင်တံတောင်စစ်ကိုကွေးပြီးတော့ပါးစပ်နဲ့နှခေါင်းကိုအုပ်ပြီးတော့ဆိုးကြဖို့ပါ Tissue ဆက်ကူသုံးရင်လည်းချက်ချင်းအမိုက်ပုံးနဲ့လွှင့်ပြပ
ါ Respecto la cara evita tocar
နံပါတ်3ကတော့မျက်နှာကိုလက်နဲ့မကင်ပါနဲ့ပါးစပ်နှခေါင်းမျက်လုံးတွေကိုမကင်မိအောင်နေပါအဲ့လိုဆိုရင်ခန္ဓာကိုယ်ထဲကို virus မဝင်အောင်ကာကွယ်နိုင်ပါပါ
保持距离对于人与人的交往而言要保持一定的
那么列车卡路里内设散的看吧脑袋烂手臂设散吧那起枪手的路里内那时候那么大瓜瓜设散吧
si vous vous sentez mal restez chez vous et suivez scrupuleux
那时候列车卡的那个路你们刚好所以一马尼吧一马尼比如下午你马的带来拿吧ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာ့ဘောလုံးသမားအနေနဲ့ FIFA က WHO ကိုဒေါ်လာ10သန်းကူညီသွားမယ်ဆိုပြီးတော့ကြေညာထားပါတယ်။ဒါပြင် Man City နေပြ Guardiola ကမ္ဘာ့ Tennis ကစားသမား Federer နဲ့ Ireland ကလက်ဝှေ့အကျော်မော် Conor McGregor တို့ကလည်း Euro 1သန်းစီလှူဒါန်းခဲ့ကြပါတယ်။ကမ္ဘာ့မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာထိပ်တန်းအမပေးဘောလုံးပွဲတွေကိုရပ်ဆိုင်းထားပါတယ်။ဒါပြင် Euro 2020ဥရောပဖလား Copa America ဖလားတွေကိုလည်း2022ခုနှစ်ကိုရွှေ့ဆိုင်းလိုက်သလိုတိုကျိုအိုလံပစ်ပြိုင်ပွဲကိုလည်း၈နှစ်ကိုရွှေ့ဆိုင်းလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
သောရရှင်များရှင် VOE စနေနေ့မနက်ပိုင်းရေဒီယိုအစီအစဉ်မှာထုတ်လွှင့်ခဲ့တဲ့မြန်မာကနေဒါအမျိုးသမီးတူဦးမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံခဲ့ရပါတယ်ဆိုတဲ့မေးမြန်းချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲတင်ပြပေးပါရစေရှင်ဒီကနေ့မှာကနေဒါစီးယုံကသူရဲ့ယောဂါစစ်ချက်ကိုအတည်ပြုပေးမယ့်အကြောင်းဒေါက်တန်းတန်းမြင့်က VOE ကိုမနေ့စနေနေ့ကပြောခဲ့ပြီးမယ်လို့လဲဒီနေ့ထပ်ပြီးတော့ဆက်သွယ်မေးမြန်းခဲ့တာမှာတော့ဘာမှထပ်ပြီးတော့အတည်ပြုပေးခြင်းမရှိပါဘူးလောလောဆယ်အိမ်မှာသူနေမကောင်းဖြစ်နေတယ်လို့ပဲပြောပါတယ်စိတ်ပညာအတိုင်းအဝိုင်းရဲ့ကျင့်ဝတ်အရယောဂါကူးစက်မှုရှိမရှိဆိုတာကိုကာယကံရှင်နဲ့မိသားစုမဟုတ်သူတွေကိုထုတ်ဖော်ပြောဆိုလို့မရှိတဲ့အတွက်ဒေါက်တန်းတန်းမြင့်မှာCOVID-19 ယောဂါကူးစက်မှုရှိမရှိဆိုတာကိုကျန်းမာရေးပညာရှင်တွေထံကသိကြားအတည်ပြုလို့လည်းမရနိုင်ပါဘူး။ဒီအတွက်လဲဒေါက်တန်းတန်းမြင့်ကယောဂါကူးစက်ခံရကြောင်းအစောပိုင်းက VOE ကိုပြောဆိုချက်အပေါ်တန်တရားနဲ့မေးခွန်းထုတ်တဲ့စာရီကိုလည်း VOE ကလက်ခံရရှိထားပါတယ်။ VOE အနေနဲ့အခုလိုမပြည့်စုံသေးတဲ့အချက်တွေကိုစုံစမ်းနေစဲမှာလက်ရှိပြောင်းလဲနေတဲ့အဝေးရောက်ထုတ်လွှင့်မှုအစီအစဉ်တွေကြောင့်အချိန်မတိုင်ခင်မှားယွင်းထုတ်လွှင့်ခဲ့မိတာကိုထပ်မံတောင်းပန်အပ်ပါတယ်ရှင်ဒီသတင်းကိုတစုံတရာထပ်မံအတည်ပြုချက်ရတဲ့အချိန်မှာနောက်ဆက်တွဲအနေနဲ့ဆက်ပြီးတော့တင်ပြပေးပါမယ်ဆိုတာကိုလည်းအသိပေးလိုပါတယ်ရှင
်ဒီ American တန်မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ပေးတော့မှာပါတိုင်းနာဒေသတွေပါဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကို Frontier မြန်မာကတင်ဆက်ပေးထားပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်ဆင် Podcast အစီအစဉ်ကနေကြိုဆိုပါရစေ ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hinon Dare တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ချာမှာနေထိုင်နေကြတဲ့စစ်ပေးရှောင်တွေကငင်းချမ်းရေးကိုစောင့်မျှော်နေဆဲပါ။
ညတောက်ပင်တောက်အလုံးညတောက်တောက်ကတဲ့တဲ့တောက
်ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်။စာဝတ်နေရကအကုန်လုံးပေါ့။လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရေကအရန်ခက်ခဲဖြစ်တာပေါ့
။ပြိပခဒေသအတွင်းမှာနေထိုင်နေတဲ့ဝန်ပြည်နယ်ကဒေါ်ရင်ကသူမရဲ့အတွေ့အကြုံကိုပြောပြခဲ့တာပါ။ငင်းချင်းလုပ်ငန်းစဉ်ရဲ့အသီးပွင့်တွေကမြန်မာနိုင်ငံတဝန်းလုံးကစစ်ပေးရှောင်လေးစီဘယ်အချိန်ရောက်လာမှာလဲ။ Moon News Agency ကသတင်းတောင်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ပါမေပါတော့ပြည်ပြပိုင်းနဲ့ပလိုက်မနာအန်ကောင်းဟောင်းကောင်
းအရင်ကပြည်တွင်းမှာစစ်အာဏာရှင်တွေအုပ်စိုးနေတာဆိုတော့စစ်ပေးရှောင်တွေဒီရွာကိုရောက်လာခဲ့တယ်ဒီရွာမှာအခြေချတယ်တချို့ကတော့အဆင်မပြေလို့တခြားရွာကိုပြောင်းသွားတာလည်းရှိတယ်ဒီရွာကိုရောက်လာတဲ့လူများစုကတော့စစ်ပေးရှောင်လို့ရောက်လာတာများပါတယ်
ဖျားလုံးစုံမျိုးနဲ့ဘလက်တွန်းဖတ်ကျေးရွာအသွင်မှုဦးရှိန်ကပြောပြခဲ့တာပါသူကဒီကျေးရွာမှာနေလာတာနှစ်20ကျော်နေပါပြီ
တာမောင်အဝေးမနန်တော့ဒီရပ်လာဝေးဒီရပ
်ပေါ်သားဆွဲရကိုရှောင်ကြီးနဲ့ရောက်လာတာအလောက်ကန်ကြောက်ရောက်လာတာမဟုတ်ဘူးဒီရွာကိုရောက်လာတဲ့လူအများစုကမွန်ပြည်နယ်ရေးမြို့နယ်ဘက်နဲ့ကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်ဘက်ကများတယ
်ဘလက်တွန်းဖတ်ကျေးရွာမှာတော့မွန်လူမျိုးတွေအများဆုံးနေထိုင်ပြီးတော့အိမ်ထောင်စုကတော့ခန်းမှန်းခြေအနေနဲ့ပြောရမယ်ဆိုလို့ရှိရင်80ဝန်းကျင်ခန့်ရှိနေပါတယ်။အဲ့ဒီနေရာလေးဟာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တွေအချင်းချင်းအကြမ်းဖက်မှုကိုခံနေရတဲ့နေရာတစ်ခုပဲဖြစ်နေပါတယ်။အဲ့ဒီရွာမှာတိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့လည်းနှီးနေပါတယ်။လက်နက်ကိုင်အဖွဲ့တွေကအစိုးရငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကတိကဝတ်တွေပြုထားတဲ့အဖွဲ့တွေလည်းဖြစ်နေပါတယ်။ဒါပေမဲ့တကယ်တကယ်မြေပြင်မှာတော့ထိတွေ့မှုတွေတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးတိုးတက်မှုကတော့အနည်းငယ်ပဲရှိနေပါတယ်။နှစ်ဖက်တပ်ရဲ့နယ်မြေအငင်းပွားမှုကြောင့်လက်နက်ကင်တပ်ဖွဲ့တွေရဲ့အောက်ခြေတပ်သားအချင်းချင်းပစ်ခတ်မှုတွေဖြစ်ပွားခြင်းအစိုးရတပ်မတော်နဲ့တင်းမာမှုတွေဖြစ်ပွားခြင်းကြောင့်ရွာမှာရှိတဲ့ပြည်သူတွေတပ်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးသူငယ်တွေကအများဆုံးအခက်အခဲကြုံတွေ့နေရတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေမှာတပ်မတော်နဲ့လည်းတင်းမာမှုတွေထပ်မံဖြစ်ပေါ်နေပါတယ်။
ညတောက်ပင်တောက်အလုံးညတောက်တောက်ကတဲ့တောက်မှာ
တိုက်ပွဲဖြစ်တာကစစ်သားအချင်းချင်းဖြစ်တာခဏခဏဖြစ်နေတော့ဖြစ်လိုက်ပြေးလိုက်အဲ့လိုပဲနေလာခဲ့တာဘလို့ပဲတည်ငြိမ်ပဲပြောပြောအကြောက်ကမပြေဘူးပေါ့ပြီးခဲ့တဲ့လကလည်းတိုက်ပွဲဖြစ်သေးတယ်အခုတော့တိတ်နေတယ်ပေါ့နော်ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်စာဝတ်နေရကအကုန်လုံးပေါ့လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရေကအရန်ခက်ခဲဖြစ်တာပေါ့ ဒါကတော့ဘလက်တွန်းဖတ်ကြီးရွာမှာအနှစ်20ကျော်နေထိုင်လာတဲ့အသက်80ကျော်တော်ရင်ကသူမကြောင့်တွေ့ခဲ့ရတဲ့အခက်အခဲကိုပြောပြထားတာပါ။ပလက်တုန်ဖတ်ကျေးရွာဟာပြည်တွင်းစစ်ကြောင့်နေရဆွတ်ခွာပြီးရောက်ရှိလာကြတဲ့ပြည်သူတွေကလုံခြုံတဲ့နေရာတွေမှာစစ်ပေးရှောင်စခန်းတွေအဖြစ်နေထိုင်ပြီးတော့နှိမ့်ကြလာတဲ့အမျှစစ်ပေးရှောင်ပြည်သူတွေအချင်းချင်းစုပေါင်းပြီးတော့ရွာအဖြစ်တည်ထောင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာကတော့တောထောင်တွေပတ်လည်ဝိုင်းနေတဲ့နေရာဖြစ်တဲ့အတွက်ကြောင့်လေယာဉ်လောက်ကင်ဖို့ကမြေနေရာလုံလောက်မှုမရှိခဲ့ပါဘူး။ကလေးတွေရဲ့ပညာရေးအပိုင်းမှာဆိုလို့ရှိရင်လည်းလိုအပ်မှုတွေရှိနေပါတယ်။မွန်ပြည်တပ်ပါတီပညာရေးဌာနကကလေးငယ်တွေစာသင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းရှိပေမဲ့လည်းထိုကျောင်းကတော့မူလတန်းအထိပဲရှိနေတဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးအပိုင်းမှာလည်းတိတိတသားအားနည်းနေတာကိုတွေ့နေရပါတယ်။ပလဲတုမတ်ကျေးရွာမှာရှိတဲ့မူလတန်းကျောင်းမှာတောင်းဝန်ထမ်းဆောင်နေတဲ့ဆရာမမစ္စဟိုင်းမွန်ကတော့ဒီရွာရဲ့ပညာရေးနဲ့ပတ်သက်ပြီးတော့အခုလိုပဲပြောပြထားပါတယ်။
ဒီရွာမှာကမွန်မျိုးသားပညာရေးဌာနကဖွင့်ထားတဲ့မူလာရန်ကျောင်းတစ်ကျောင်းပဲရှိတယ်။ငါးရန်အထိပဲရှိရလေ။ငါးရန်အောင်ရင်ခလောက်ခဏီဘက်ကဆက်ပြီးတက်ရတယ်။ဝေးလဲဝေးတယ်လန်ခီကလည်းကျန်းနေဆိုတော့တချို့မိဘတွေကသူတို့ကလေးတွေကိုမလွှတ်ချင်ကြဘူးလေ။အဲဒါကြောင့်ကလေးတွေရဲ့ပညာရေးကတဝက်တစ်ပြက်နဲ့ပဲကျောင်းထွက်လိုက်ရတာမျိုးတွေရှိတယ်။
ဒါပြင်နမစတဲ့ရေးကလည်းတွာလာရခက်ခဲနေစေပါဆောက်ဝနေရေးနဲ့ပညာရေးအပြင်ကျမရေးစောက်ရှောက်မှုအပိုင်းမှာလည်းအရေးတကြီးလူနာတွေရှိမယ်ဆိုလို့ရှိရင်နယ်စပ်မြို့ကဆေးရုံကိုတက်ရောက်ဖို့ကတော့တွာလာရေးခက်ခဲနေပါတယ်မော်တွင်းပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ခက်ခဲတဲ့အနေအထားမှာရှိနေပါတယ်ကလေးငယ်တွေကအကြောင်းတွားတဲ့အခါမှာလည်းလမ်းလျှောက်ပြီးကောင်းတဲ့ရန်ရေးတန်းတွားရပါတယ် ပလတုံဖတ်ကျေးရွာလိုပဲစစ်ပေးဆောင်ရင်ရွာတည်ထားတဲ့ထီဝါတို့ဆိုတဲ့ကရင်ရွာလေးလည်းရှိနေပါတယ်။တီရွာမှာဆိုလို့ရှိရင်ကရင်တိုင်းရင်းသားတွေအများစုနေထိုင်ကြပါတယ်။ကရင်တိုင်းရင်းသူမအေးအေးခံကတော့တီရွာမှာငယ်စဉ်ကတည်းကနေထိုင်လာသူတယောက်ပါ။ပြည်ခရိုင်2019အော်တိုဘာလတုန်းကနေမြင်းအငင်းပွားမှုကြောင့်မွန်ပြည်တစ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒုမရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြခဲ့ပါဗျ။အ
မတို့ဟိုမှာပြည်ရင်တော်ကဆွင့်ရည်တော်အခက်အခဲဖြစ်တယ်နော်။ပြည်တဲ့ချိန်ကတော့ဘာမှပါသွားဘူးဆိုတော့နော်။ဖြားလည်းမပါပါဘူး၊ဆောင်းလည်းမပါပါဘူး။ဖြစ်တာမြန်လေ။ဖြစ်တာမိုးမလေးခင်လို့ဆိုတော့ကြပြာကြထသွားလို့ဆိုတော့နော်ထွချူကလေးတွေလက်ထမင်းဆမ်မပါပါဘူးအဲ့လိုပဲပြေးပြေးကြတော့ဘောနော်ကလေးတွေကတော့အာဒုက္ခဖြစ်နေဘူးလူမျိုးဒုက္ခဖြစ်တယ်ဆိုတော့တချို့ကလေးတွေကဘူးလူမျိုးအဲ့ဒီပြေးတဲ့အချိန်ကတော့ချောင်းဆိုးနဲ့ချောင်းဆိုးတယ်ဝန်းသွားနဲ့လူလည်းအာဝန်းသွားနေကြတာအဲ့ဒါကြောင့်မျိုးအခက်ခဲတအားမဖြစ်နေကြတာ
2022ခုနှစ်မှာဆိုလို့ရှိရင် KNU ကရင်မျိုးသားအစည်းအရုံးကမွန်ပြည်တစ်ပါတီကပါပြည်နယ်အစ်စ်ပြစ်ခတ်ရစရေးကိုသဘောတူညီလက်မှတ်ရေးထိုးခဲ့ပါတယ်မွန်ပြည်တစ်ပါတီအနေနဲ့ကတော့ဒုတိယအကြိမ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးတာဖြစ်ပါတယ်။မွန်ပြည်တစ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီစာချုပ်အခန်း3အပိုက်30မှာလည်းပဲပြည်တွင်းအိုးအိမ်မဲ့ပြည်သူတွေတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်စစ်ပေးဆောင်ပြည်သူတွေအတွက်တပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးစင်တာ NRPC NGO CSO နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတို့ကနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပညာရေးကျန်းမာရေးအလောက်အကန့်စိုက်ပျိုးရေးအကူအညီတွေအများကြီးပေးဖို့လိုအပ်နေစေပါမွန်ပြည်တစ်ပါတီအနေနဲ့အရင်အစိုးရလက်ထက်မှာရောအခုအစိုးရလက်ထက်မှာပါအပြစ်ခတ်ရစရေးတဘောတူညီချက်ရရှိထားပေမဲ့လည်းတမတော်နဲ့လက်နက်ကိုင်တွေကြားတိုက်ပွဲတွေကရှိနေစေမှုပြည်တွင်းအိုးအိမ်မဲ့ပြည်သူတွေတမမဟုတ်စစ်ပေးဆောင်ပြည်သူတွေကထွက်ပြေးနေရစေပါတရရလည်းအပြစ်ခတ်ရစရေးဆိုတာစကလုံးနဲ့ပဲပြောနေကြတာဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းနိုင်သေးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။အခုချိန်မှာဆိုလို့ရှိရင်အစိုးရတမတော်နဲ့အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအမြဲတမ်းစိတ်ညှိနှိုင်းပြီးတော့အခုလိုစစ်ဘေးရှောင်ဒေသတွေမှာရှိတဲ့ပြည်သူတွေရဲ့ဘဝလုံခြုံဖို့အတွက်ပြပြဝဝကာကွယ်ပေးဖို့ညှိနှိုင်းဆောင်ရွက်စေချင်တယ်လို့ဒီဒေသမှာရှိတဲ့ပြည်သူတယောက်အနေနဲ့အေးအေးချမ်းချမ်းလောက်ကန်စားတောက်ချင်တယ်လို့ဘလက်တွန်ဖတ်ရွာနိုင်ငံပါကျော်ကအခုလိုပဲပြောပါတယ်
။ဟုတ်ကဲ့အားမော်ရီကမော်ဒါလင်တာတာချွန်ကြောက
်လက်ရှိချိန်မှာမွန်ပြည်တစ်ပါတီအပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအစိုးရနဲ့တပ်မတော်တို့အနေနဲ့အပြစ်ရရင်နဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးမှုတွေလုပ်နေကြရတဲ့ဆိုတော့အခုကျွန်တော်နေနေတဲ့အနေအထားမှာငြင်းငြင်းချမ်းချမ်းနဲ့လောက်ကန်စားတောက်ခွေရချင်တယ်အဖြစ်ချင်းဆောင်စင်တာကအဲ့ဒါပါပဲ။
စစ်ပေးဆောင်ရင်ရွာသူထောင်ကနေထိုင်ကြတဲ့စစ်ပေးဆောင်တွေကတော့မိမိတို့လက်ရှိနေထိုင်ကြတဲ့ရွာတွေမှာပဋိပက္ခတွေထမဖြစ်ဖို့မျှော်လင့်နေကြပါတယ်။သူတို့ကတော့ရေရှည်တည်တဲ့ငင်းချမ်းရေးရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ပညာရေး၊ကျန်းမာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့ကိုဒါမျှော်လင့်နေကြပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မွန်ဇာနီဒိုင်ယန် James နဲ့အင်သက်စုတို့ဖြစ်ပါတယ်။ဒို့အတန်ပတ်စဉ်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နနက် 6:00 နာရီကနေ 9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hinon Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ီကနေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါပြီးဟာလက်ရှိကမ္ဘာပေါ်ကလူများစုကြီးရဲ့တန်တချောက်ဘယ်တော့မှမကြုံဘူးသေးတဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီကမ္ဘာလုံးမှာရုပ်တွေ့ရင်ဆိုင်လိုက်ကြရတဲ့အခါယောဂါပိုးမကူးဆက်အောင်ဘယ်လိုလိုက်နာလုဆောင်ရမလဲဆိုတာသေချာမသိလိုက်ခင်ပါပဲ။လူအများပြားဒီဗိုင်းရပ်စ်ပိုးကူးဆက်ခံနိုင်ကြရတော့တာပါ။မြန်မာနိုင်ငံမှာကတော့ဒီကနေ့အချိန်ထိယောဂါပိုးကူးဆက်သူ10ခန်းတောင်မပြည့်သေးတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတော့ကိုအချိန်မီနေသေးတယ်လို့ဆိုရမှာပါဒီလိုကာကွယ်နိုင်ဖို့လိုက်နာလှုပ်ဆောင်ရမှာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုမှအနေထိုင်နေကြတဲ့အများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာမြတ်ထူရဇက်မြမအရေးလိလာတုံသက်သူဒေါက်တာတင်မောင်သန်းတို့နဲ့ကျွန်တော်ကြော်ကြော်သိပြီးခဲ့တဲ့မလ24ရက်အင်္ဂါနေ့ကဆွေးနွေးထားတာကိုတောက်ဆက်ပါမယ်ဒေါက်တာမြတ်ထူရဇက်နဲ့ဒေါက်တာတင်မောင်သန်းတို့ VOE စီစဉ်မှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပထမဆုံးကတော့ဒီ COVID-19 ရောဂါကိုကောက်ရတာမှာဒီ self quarantine လို့ပြောကြတဲ့တရားခွဲပြီးနေတာတခါ social distancing လို့ခေါ်ကြတဲ့လူတွေနဲ့ခတ်ဝေးဝေးခလန်းလန်းနေတာပေါ့နော်ဆရာတွေကိုလိုက်နာလုဆောင်ရမယ်လို့ပြောကြပါတယ်ဆိုတော့ဒီနှစ်ခုရဲ့အသေးပဲကိုကျွန်တော်မြန်မာလူလူအများစုနားလည်နိုင်မဲ့အခြေအနေနဲ့ရှင်းပြပေးဖို့ပါပထမဆုံးတော့တရားခွဲပြီးနေတယ်ဆိုတာဘယ်လိုဟာမျိုးကိုခေါ်လဲဆိုတာကိုဒေါက်တာမြတ်သူရှင်းပြပေးပါခင်ဗျဟုတ
်ကဲ့တရားခွဲနေတယ်ဆိုတာကCOVID-19 ဖြစ်နေတဲ့လူသမီးရရှိရတယ်။ COVID-19 ဖြစ်နေတဲ့သူတွေနဲ့ပတ်သက်ရရတယ်။အဲ့ဒီကကဒီတန်ဆန်နေရပါ။ဒီတန်ဆန်နေရဆိုတာမပြောရမယ်။မိမိအိမ်မှာနေတယ်။ဘယ်တော့မှမသွားဘူး။အချိန်ထဲမှာလေအိမ်ထဲမှာရှိရသူတွေနဲ့တိုက်ရိုက်ဆက်ဆံမှုရှိရမှာပါပဲ။ဒီတစ်ခုရဲ့သုံးဆွဲနေတဲ့ခွဲရောက်စနော်ကိုယ့်ရဲ့နင်းတော့ဘွားစာကိုတက်တက်ပါအဲ့ဒါကိုကျွန်တော်နေတော့ဘယ်လိုလဲဆိုတော့ဒီနတိကဒီဟန်ကျင်းတဲ့မုတ်ဆက်ဖွင့်ပြီးတော့ဒီ self quarantine ဆိုတာကလည်း isolation နဲ့မတူဘူးပါဒါ self quarantine isolation နဲ့
same okay အခုဒေါက်တာမြတ်ထူပြောတော့တဲ့အထက်မှာကိုယ်တိုင်ကယောဂဘူကူထားမယ်ဒါမှမဟုတ်လေယောဂဘူကူထားတဲ့လူနဲ့အနိကထိစပ်မှုရှိခဲ့မယ်ဆိုရင်ဒီလိုတိကျခွဲပြီးနေရမယ်ပေါ့နော်ဒီတော့ယောဂဘူမရှိသေးတဲ့သူတွေကိုယ်ပတ်ဝန်းကျင်မှာယောဂဘူကူဆက်သူရှိတယ်လို့သိမထားသေးသူတွေအနေနဲ့ရောအခုလိုအချိန်မျိုးမှာကိုယ်အိမ်ထဲမှာပဲနေဖို့မလိုဘူးလားခင်ဗျာ
ဒီစားကျွန်တော်ပြောပြန်ပြောပါမယ်စံတရားရှိတယ်တကယ်လို့ဒါအဲ့ဒီ COVID-19 ရှိပြီဆိုတော့သူကဖိတ်ဆိုလေးလို့ရပါဘူး COVID-19ဖြစ်နေလို့တောင်းရရှိတယ်ဥပမာဒီမှာကျွန်တော်ပြောလာတဲ့ဒီနိုင်ငံများနေကြတာဒီလူစားတို့မှာဖြစ်တာကိုဖြစ်ချင်တယ်ဖြစ်မယ်ဖြစ်ချင်မှလည်းဖြစ်မယ်မသိစံတရားရှိတယ်စံတရားရှိပြီဆိုရင် quarantine လို့ပါလားကျွန်တော် quarantine လို့ပါလ
ားโอเคပါအဲဒီဟာတဲ့တစ်ဆင့်မျက်နှာကကြတော့ isolation ပေါ့နော် isolation ကြတော့ရောဘယ်လိုသဘောပါလဲခင်ဗျာ
isolation ဆိုတာတော့ဒီကြားခွဲကိုထုတ်လိုက်အူမှာကျွန်တော်တို့မပြင်းမလို့ပြည့်ပြတ်ရလို့ဆိုတော့စေယုံမှာလည်းဖြစ်ဖြစ်သတ်မှတ်ထားတဲ့နေရာမှာဒီယောဂဖြစ်တဲ့လူသတ်မှတ်ထားပြီးတော့ကျန်းမာရေးဝန်ထမ်းတွေစီရီယာဆောင်ပြရတာဆိုလို့ရှိရင
်ဟုတ်ကဲ့ပါဒေါက်တာမြတ်ထူရဇက်ဒေါက်တာတမွန်တန်းဒီအခြေအနေကြီးကနှစ်ပေါင်းများစွာတကဘာလုံးမကြုံဘူးသေးတဲ့တကယ်အခြေအနေတည်ကြီးပေါ့နော်ကဘာမှာအရင်ကဖြစ်ဖူးတာတွေတစ်ခုကိုပိုဆိုးပြီးတော့ကျွန်တော်တို့ဆရာတို့တက်တန်းအတွင်းမှာတကားမှမကြုံဘူးမဖြစ်ဖူးသေးတဲ့အခြေအနေပါဒီတော့မြန်မာလူလူအနေနဲ့ဒီလိုမကြုံဘူးသေးတဲ့အခြေအနေတစ်ခုကိုရင်ဆိုင်တာမှာအခုနဒေါက်တာမြတ်ထူရာဇက်ပြောသွားသလိုနေထိုင်ရတာတွေကိုသူတို့အသားကျနေတဲ့သွားမှုလာမှုနေမှုထိုင်မှုပုံစံတွေအောက်မှာလုပ်နိုင်ပါမလားခင်ဗျာ
ဆက်တယ်လို့ပြောလို့ရတာပေါ့နော်ဘာလို့လဲဆိုတော့ဥမာခုနကဆက်တဲ့သူပြောတဲ့ quarantine ပေါ့ကျွန်တော်ကွာလာဆိုတော့အခါကွာလေးနေတယ်လို့သက်သက်လေးနေတယ်လို့အဲ့ဒီလိုဒီမှာလည်းပြောကြတာနော်ဒီကြားခွဲထုတ်တာကတော့ isolation ဖြစ်တဲ့သဘောကိုပြောကြတာအဲ့တော့ဖြစ်တာကကျွန်တော်တို့ရဲ့ဒီအိမ်ဒီလျှောက်ပုံပေါ့နော်အများတော့အဆင်ကခမ်းမပုံနဲ့မျိုးပေါ်ဆိုင်နော်ဆိုတော့ဒီကြားခမ်းဆိုင်ကြီးကကျွန်တော်တို့မှာမျိုးတယ်နော်ကျွန်တော်မိသားစုအားလုံးမိသားတယ်။နောက်ဒီနောက်နိုင်ငံတွေမှာလေ privacy issue တွေကြောတယ်။ဒီကြာဘူးရဲ့ပေါ့ဘူးနေတဲ့အခါမျိုးအဲတော့မင်းတွေရော
ချက်နဲ့ချက်နဲ့ဆိုတဲ့သဘောကပါလို့ဆိုတော့ဒီချက်နဲ့ကြီးများတယ်နော်အခုတစ်ချက်ကျွန်တော်တို့ကမိဘဒီလိုလေဒီလိုကြတယ်အဲ့ဒီအမျိုးမှာအတဲ့ရဲ့ကြီးတဲ့မိဘတွေကြီးချက်သွားဖို့အလားအလာဒီများတယ်နော်အဲ့တော့အဲ့ဘာဘာလို့ကအဲ့ဒီလိုကြားဖြစ်ချက်လို့ရှိတယ်အဲ့လိုတန်မြတ်ဖြစ်တယ်နော်ကွာပတ်သက်သွားတယ်။တန်မြတ်ဖြစ်တဲ့ကပတ်သက်သွားတယ်။ဆက်ပေါက်ပေါင်းလို့လူတွေလိုအပ်လာတယ်။အဲ့ဒါဆက်ပြီးပြီးပြောတယ်ဆိုရင်ဒီလိုအသုံးဆောင်ပြီးရှိရတာဒီလိုအခုဆွဲထုတ်ပြီးတော့ကျွန်တော်ထားမယ်ဆိုတာမိသားစုတိုင်းကစဉ်းစားထားဖို့ဒီလိုဖြစ်နေ။ဒီလိုပြီးပြီးကြကြနေလို့လိုက်လာကြလို့ဆိုရင်ဒီမှာအဖြစ်ရှိရင်ဒီမှာကျွန်တော် Texas ကိုမျိုးစာရေးပြောက်လေးရအောင်နော်ဒီမှာစာရေးများဆိုရှိပြီးဒီကဆက်ရှိတယ်ဒီကဒီကလေးကိုကြည့်ပြီးတော့ဒီကတော့အဲ့ဒီလိုဒီမှာလေးကြည့်ပြီးတော့မြန်မာလေးပြစာပြီးကြည့်ဆိုင်တယ်ဒီမှာကတော့တသက်ဆန်းနေရှိတဲ့နေရာတွေရှိတယ်အိမ်တွေကအဲ့လိုဒီလောက်ဆွဲပြီးလို့ဆိုတော့လုံးဝရတယ်ဒါပေမဲ့ဒီမှာနိုင်ငံလူအနေထားမှာတော့ဆက်လို့ရဖြစ်နေဒါပေမဲ့လုံးတယ်လောက်ပါမှာပဲမလုံးလို့မဖြစ်ဘူးအဲ့တော့ဒီသားကစေစားထားတာပေါ့
ဟုတ်ကဲ့ပါဆိုတော့တီချခွဲနေတာတီချခွဲထုတ်ထားတာလို့ねပတ်သက်ပြီးတော့အတန်ရှင်းပြီလို့ယူဆပါတယ်ဒီတော့နောက်တစ်ခုဖြစ်တဲ့ social distancing ပေါ့ဒေါက်တာဒင်မွန်တန်းခုနပြောသွားတာရှိပါတယ်အဲ့ဒါလေးပို့ပြီးတော့ရှင်းအောင်ပြန်ပြောပြပေးပါဦးခင်ဗျအ
ဲဒီတော့ cut off of for လေးကြီးရယ်နော်အဲများတော့ဖြစ်သူကဒီနောက်ကိုကအဲ physical distancing နဲ့တူကြတယ်ဒီကိုကိုလူမှုဆက်ဆံရေးရှိလို့ရတယ်လူမှုဆက်ဆံရေးပွားဖို့မလိုဘူးเนาะဥမာအပြင်ခုလိုချင်လို့မှာ Messenger နဲ့ပြတ်ဆက်နေတာတွေ Facebook နဲ့ပြောနေတာတွေဆက်ပြတ်တာရရเนาะ Social Media ကိုသုံးပြီးတော့လူမှုမီဒီယာတွေသုံးပြီးတော့လုပ်လို့ရပါတယ်အဲဒီနဲ့ကျွန်တော်တို့အဆက်ဆံမလုပ်ဖို့မဟုတ်ဘူးဒါလည်းခွာခွာလေးနေနေเนา
ะ Okay ဆိုတော့ဒေါက်တာမြတ်ထုဒေါက်တာတင်မောင်တန်းပြောသလိုခက်ခွာခွာလေးနေတယ်ဆိုတော့ကိုမြမလူလူနားလဲအောင်ပို့ပြီးတော့အသေးစိတ်ရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲဆယ်ဖုန်းနံပါတ်ပါလို့ရယ် social distancing ဆိုတာဘယ်လိုလုပ်ရတာပေါ့။အဲဒီနည်းခုနကပြောတော့လို့ရယ် physical distancing လို့ပြောတယ်လို့ပြောချင်ပါတယ်။ဒီကဒီဟူးဆက်ဆံပြီးတော့ဒီလိုလူရှင်မျိုးတွေယူကြည့်ပါတယ်။ကျောင်းထဲမှာစကားပြောနေလို့ကျောင်းထဲမှာဆက်တွေ့ရှိလို့ယူကြည့်တယ်နည်းခုခဏချင်းပြတ်ဖောက်ဝင်ရပါဘူး။အနည်းဆုံးကကျွန်တော်တို့ဒီလိုမျိုးတစ်ခါလို့6ပြီ။နော်6ပြီခွာပြီးနေရပါတယ်။ဘာကြောင့်လဲဆိုတော့ဒီvirus ta problem ပါနော်ဒီဝါလေးနဲ့ပေါ်ပြီးတော့တယောက်ကနေတက်ပြီးစကားပြောရင်ပြီးသွားတာဖြစ်တာနော်ဒီဆိုဒီသူကနေပြောတယောက်ကအကြက်သဖောင်း and you sin ပတ်သွားပြီးတော့နောက်တယောက်ကိုပြီးအောင်အဲ့တော့အဲ့ဒီမှာဗာယူပြီးတော့6ပြီလောက်ခွဲထားရဲ့ပြောင်းနေတယ်နေခုခုအလားလာနေတာဒါကြောင့်ဟုတ်လို့ပြောင်းနေပြန်နေခောက်ခောက်ဝင်ရပါခောက်ခောက်ဝင်ရဆိုတာခုနပြောလို့ပေါ့ဟုတ်ပြီနေတာပါအဲ့ဒါကိုအခုလိုတုံးတာ social distancing ပေါ့ကျွန်တော်အနေနဲ့ physical distancing လို့ပြောတ
ယ်။ Okay ဆရာဦးတမောင်တန်းအေးခက်ခွာခွာလေးနေကြမယ်ဆိုတော့ကျွန်တော်တို့မြန်မာလူထုဆိုတာကသိဖို့ရရင်းနှီးတတ်သူတွေလို့သတ်မှတ်ကြပါတယ်။ပြီးတော့တယောက်နဲ့တယောက်လည်းလဲတကင်းရှိတတ်ကြတဲ့သူတွေပါ။တခါဘာသာရေးအရာအနေနဲ့အများစုကလူစုဝေးကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒီလိုခက်ခွာခွာနေဖို့ဆိုတာမြန်မာလူထုတွေပုံများခက်နိုင်ပါလားခင်ဗျာ။
လခုပေါ့နော်ဒီလူတို့အာကိုကြီးဒီလူတို့ခြေထိုက်ကလိုက်လာတဲ့အလေထားမှာဆိုလို့ရှိရင်တော့ဒီလူကဖြစ်တာပေါ့နော်အခုတစ်ခါလေးကြတော့လေဥမာဒီတိုးတက်ပြီးတဲ့နိုင်ငံတွေအမေရိကန်မှာဆိုလို့ရှိရင်ဆရာတိုင်းဘုန်းတော်ပါလိုက်လာကြတာရှိအဲ့ဒီလိုပွဲတွေလမ်းတွေကြွားမယ်ဘားတွေတက်တယ်နေထိုင်ကြတာလည်းရှိတယ်ဒီလိုဒီတိုးတက်နေကြရတယ်ပေါ့နော်ဆိုတော့မြန်မာအမေရိကန်မှာအဲ့ဒါလေးဒီမှာပါလေအဲ့ဒီခါမျိုးတွေမှာကြာလို့ရှိရင်အတာဆက်သုံးရတာတချို့အဲ့တော့တချို့ရှားဝေတွေကြာမှာ Facebook တွေမှာပြင်လာတာရှိတယ်။ဥမာဒီ UNICEF ကကျွန်တော်မျိုးကြည့်ပြရှိတယ်ဒီလိုဒီလိုမျိုးကိုအားကိုးတယ်ဒီလိုမျိုးက like တယ်ဆိုတာလည်း like နိုင်အောင်ကောင်းဆုံးပဲပြီးတော့ဒီလောက်ဒီလိုမျိုးဖြစ်တာရှိတယ်။ဥမာအခုဆိုရင်ကျွန်တော်နောက်ဆုံးအခုတော့ဒီပြောပါဆိုရှိကြတယ်ဒီလိုမှာပြထမအောင်ဒီအမေရိကပြန်လဲဒီမှာချင်းတောင်းဒီနေရာလေးစားအဲ့ဒီကြောင့်ရောင်းလို့ဒီလိုဆက်နေတယ်အဲ့ဒီတော့ ဖြစ်နေတာလို့ဒီကဖက်ဖြစ်ပြီးတယ်ထားလိုက်တယ်เนาะအဲဒီအတိကျတော့ဒီလူအနေနဲ့ပါပစ်စထားမယ်ဆိုလို့ဆိုရင်အဲဒီလိုအစွာရတာကအမိတ်တွေပါလေအာနာဆက်၃နာရီရှိနေတယ်ဒါမှမဟုတ်တော့ဒါကဒီလိုစိုက်ဖြစ်တဲ့အချိန်မှာအဆုံးပြရတယ်အနေမှာရှိတယ်ရှိပါတယ်နားလည်ထားမိတယ်ဒီလိုအသက်ကအစွာနေနေတာကိုချိန်ပေါ့တိုင်နေပေါ့နော်တိုင်နေတာတော်တော်ကြီးကြီးပါအခုဆိုရင်ဒါကျွန်တော်တို့ပုံမှန်ဆောင်ဝင်ပြီးရဲ့နော်ဖေးဖို့မှာသင်ထားလို့လည်းနောက်ကျသွားကြတယ်နော်ဆိုတော့ဒီဂျပန်ပြည်ကမှနောက်ကျသွားကြတယ်ဒီတိုင်းကနောက်ကျသွားတော့ချိန်ကြောင်းမလို့လုံးရမယ့်ကိစ္စကိုလုံးချက်တဲ့ကိစ္စအာနာဇက်သုံးရမယ့်ကိစ္စအာနာသုံးရတဲ့ကိစ္စအန္တရာယ်ကြီးမားနိုင်တဲ့အနေထားပါဒါကလည်းအဆူပါနေတယ်နော်ဒါကြောင့်မို့ကြောပိုင်းနေတယ်လေခုနကဒီကအာနာသုံးဖို့ဒီကရေးချောက်ပြောက်ထားတော့ဒီမိုကရေစီအဆူကဖြစ်စေတာမင်းဒီမှာကျုပ်သုံးတိကျုပ်လုံးတိုက်တယ်လို့ယူဆလို့ရှိတယ်ဆိုတော့တော့အခုလိုမှချင်းဒီမှာစပြီးဒီလက်ကအခုအမချမ်းညာဒီမှာလည်းလုံးဝကိုအင်ဒီယားမှာလူကိုလေးရမယ်ဆိုပြီးတော့ပြထားတဲ့အဖြစ်ကိုဒီလိုမှာချင်းပေါ်ခဲ့ပြီးအခုမှဒီလိုဖြစ်အဲ့တော့စောစောစီးစီးဒီလောက်ခဲ့လို့ရှိရင်ဒီလောက်အထိကြာတယ်မများနိုင်ဘူးနော်ကာဒီဒီဦးတဲ့ဒီကနားလဲပြီးတယ်ဟုတ်ကဲ့တ
ော်တော်များသူဒီခွာခွာနေဖို့ဆိုတာနဲ့ပတ်သက်ပြီးမြန်မာလူလူအနေနဲ့ကိုယ်တိုင်ကသူများစီကနေယောဂပို့မကူဆက်အောင်တခါအကြောင်းမလားလို့အခြေအနေမျိုးမျိုးရကူဆက်ခံရပြီးဆိုရင်လေယောဂပို့ကိုတည်ဆောင်ပြီးတော့တခြားလူတွေစီတဆင့်ကူဆက်တာမျိုးမဖြစ်အောင်ကာကွယ်ဖို့ဆိုရင်မြန်မာလူလူကိုအကောင်းဆုံးဘယ်လိုအကြံပေးချင်ပါလဲခင်ဗျအ
ကောင်းဆုံးအကြံပေးချင်တာတော့ဒါတင်းနာပါဝင်ရှိရခုမိသားစုနဲ့ပေါ့တိုင်းပြည်ကပေါ့ရှိရကျွန်တော်ဒီဥစ္စာတိုင်းပြည်ရဲ့เคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเคเค လို့လုံးဝမပြောဘူးအလုံးမမလိုရဲ့ဒီစားအမေရိကန်မှာရောစပိန်မှာရောဒီအီတလီမှာရောဆောက်ကိုရီးယားမှာဟိုဒီယူပီမှာရောအမေတမတ်ကိုပြောတာဒါပေမဲ့ချက်ချင်းလို့ဥမာမလို့ဖူးစင်ကိုအသက်ပါမစားတော့အတန်းကြီးတော့ဒီကိုအကြောင်းဆုံးကအားလုံးကဒီ COVID-19 နဲ့ကျွန်တော်တို့ဒီမိုကရေစီရေးထောက်ရှာခဲ့တယ်လို့တိုင်းပြည်စံတန်ကြီးတည်းလို့ရှာခဲ့တယ်လို့တောင်းပြီးကြားပြီးဆိုတော့ဟောက်ဟောက်ကွာနေရလူမရှိတဲ့နေပေါ့နော်ဟုတ်ဒီကိုဒီတားကြီးကိုတိုင်းပြည်ကိုချိန်အခုလောကျန်တယ်မဟုတ်ဟောက်ကွာနေရပါဒီမှာပြတ်ဒီမှာတော့ပြောတော့တယ်နော်ဒီလိုအာနာသက်ဆိုင်ကျွန်တော်ဒီကျမကြီးဒီလိုအများကြီးရှိတာလိုအပ်တာကိုတို့ကပြောတယ်နော်ဒါပေမဲ့ဒီလိုပေါင်းလို့မရှိဘူးလိုမမအောင်ဘူးဥပဒေအာနာရကဒီပုံမှာမဟုတ်ဘူးကျွန်တော်ပြောချင်တာကတော့ဒီ COVID-19 ဟိုဒီဒီအခြေတိုင်းဒီအခြေမျိုးချစ်စိတ်ရင်းနဲ့တပည့်ပေါ်တော့ဘူးအဲ့ဒီမှာတော့ဘာလဲဟောကျွန်တော်တို့ကျင်းနေကြပါမယ
်ဆရာဒေါက်တာဒီမုံတန်မြန်မာလူလူအနေနဲ့အခုလိုအကြံပြုသလိုမျိုးအတော့ကိုတတိထားပြီးတော့အလေးနဲ့လုပ်ဖို့အချိန်ရောက်နေပြီလို့ပြောနိုင်ပါဗျာခင်ဗျာ
အဲရောက်တဲ့သူတွေရောက်တယ်လို့ပြောလို့ရတယ်ဒီပြပါစေတူတော့ပါရေးပြီးပြောတော့ဒီစေတူပါလို့ဒီ COVID-19 လို့ခေါ်တာဒီဗိုင်းရပ်စ်ကိုတိုက်ချက်တွေအများကောက်ရတဲ့အရင်ကလေးလို့မြည်တဲ့အချက်တွေပေါက်ပြတယ်ပထမချက်ကချင်းကဒီမှာအယူသွေးတွေမှာတဲ့စမ်းမရီဆောက်ရှောက်မှုဆိုင်လို့ရှိဒုတိယတစ်ချက်နော်ကျွန်တော်တို့အုတ်ဆုံးမှုအစ်စ်အဲလက်ရှိဆိုရဘူးဒီကတော့160ကျော်နော်စစ်သုံးစိတ်ကိုပို့သုံးခဲ့ဒီစမ်းမရီသုံးစိတ်မသုံးခဲ့တဲ့ပုံကိုပို့လို့ရှိခဲ့တာအစားပြုပါတော့နော်ကျွန်တော်ရှိနေခဲ့တဲ့ဒီကံက ပထမနှစ်ချက်ပြီးသားတယ်ကတော်တော်လေးအားနာတယ်။ဒါပေမဲ့လူမှုအရေးကြီးနော်ဒီဒီဒီကိုအားကိုးတယ်ဆိုတော့ဒီလူအစီအစဉ်ကိုအားကိုးပြီးလုပ်တယ်ဆိုတော့ဥပမာအားကိုးကျွန်တော်တို့အစိုးရကလည်းမှာဒီတောက်ကြည့်တယ်စာပေတိုင်းစုံမယ်ဆိုပြီးတော့ကျွန်တော်တို့အကျိုးရတယ်အခုဆိုရင်မတ်လ15ရက်ကစပြီးပြရတယ်။နည်းနောက်ကျသွားတယ်ဆရာ။ဒါမျိုးပြောတယ်လို့ပဲ။ဒါပေမဲ့အဲ့ဒီ15ရက်မတိုင်ခင်လုံးကဝင်ခဲ့တဲ့မိန်းကလေးကလာတဲ့ဒီ YouTube ဒီ RS ဒီစပြီးလိုက်တာနော်။ဒါမျိုးအရှိဘူးလို့မပြောနိုင်ဘူး။အဲ့တော့မလုပ်နိုင်လဲဆိုလို့ရှိရင်ဒီလိုအရေးကြီးနေလေ။ဥပမာကွန်ပျူတာသိရှိတဲ့အပလီကေးရှင်းကြီးဆိုင်ကြီးရပါတယ်တခုရပါတယ်။အဲ့ချက်တဲ့ကိစ္စမဟုတ်ပါဘူး။နော်။ဒါကပူပေါင်းဆောင်ရွက်လို့ရပါတယ်။အဲ့ဒီတော့ကြိုးလို့ရတယ်။အဲ့ဒီ model ကအခုချိန်မှာကျွန်တော်တို့ချိန်မှာလည်းအဲ့ဒီလို application နဲ့လုပ်ထားမယ်ဆိုလို့ရှိရင်အများကြီးတောက်ပြီးပြီးနိုင်တယ်။ဒါရီယာကျေစလာလို့ဘာလို့လဲဆိုနိုင်ငံကြီးမှာ covid ဖြစ်ပြီဆိုလို့ရှိရင်ပုံပြီးပြန်သွားတဲ့လုံးပဲတက်သွားတာနော်။ဆိုတော့တမန်လား၃လပြည့်နေတယ်။ဆိုတော့လာတော့မယ်ဆိုတော့ဒီစက်ပေါ်တာကျွန်တော်တို့ဒီစက်ကပြည့်လို့ရတယ်။ဒါပေမဲ့အဓိကကျွန်တော်တို့အားကိုးအမှအတော့ဒီစနစ်ပေါ်တဲ့သူစကြဝဠာလေးပြောတဲ့ဒီလူအရေးကြီးနော်ဒါဟုအားဟုတ်မှာဖြစ်တယ်မဟာဒီဝါရအဲ့ဒီအတွက်အရက်တဲ့အတွက်ကြီးပြီးတော့ပူပေါင်းဆောင်ရွက်ဖို့လိုတယ်တန်းတန်းချက်တွေလည်းအစ်သက်သက်နေနဲ့ချပြီးတော့ဂျမ်ဘူဝေအားဖြင့်အစိုးရအက၆ပတ်ပြီးပြီးဒီနေရာဒီမှာပါလို့ရှိရင်ကျွန်တော်တို့အစိုးရပေါ်သွားပြီးတော့ဖြစ်မှာဒီသင်္ကေတလေးဖြစ်နေကြရတယ်ဆိုတော့သိဉာဏ်ရဲ့ကျွန်မရဲ့စနစ်ပေါ်သူတိုင်စနစ်ပေါ်မှာအကြိုက်တရားမှုရှိတယ်။ဒီမှာဒီမှာစီးရုံနဲ့လူနာမရတဲ့ပြဿနာအပေါ်မှာအများအကြီးကိုတော့ဝင်လို့ရှိပါတယ်။အဲဒါမှမဟုတ်ဒါတွေကိုကြည့်ပြီးတော့လုံးတယ်လို့ကျွန်တော်အခုတည်းကလေးလေးလေးနဲ့ထားပြီးတော့ပေါ့နော်။ကျွန်တော်ကတော့ဘုတ်ကြည့်စထားပြီ။
ဒေါက်တာမွန်တန်းပြောသလိုတေချာကြိုတင်ပြင်ဆင်ထားရမယ်၊တေချာလုပ်ရမယ်။ဆိုတော့ဒေါက်တာမြတ်ထုကိုယ်တိုင်နေနဲ့ရောမြန်မာပြည်ရဲ့ COVID-19 အရေးရင်ဆိုင်ရမယ့်အခြေအနေနဲ့ပတ်သက်လို့ဘလောက်ထိများစိုးရိမ်စေရှိနေပါလဲခင်ဗျ။
ကျွန်တော်မှတန်ပြောပါမယ်ဒီနေ့လိမ့်စားရအချိန်မှာပဲစိုးရိမ်ရဘလောက်တောင်းတယ်လို့ဆိုတော့ဒီလူတွေဆုံးနေဖြစ်ဖို့ပြန်ကြည့်တော့အလို့ဆိုရင်အလုံးတိုင်းဒီတော့ဘာလို့မှဒီလေးတင်းဒီပါတင်လို့ပါဘူး။ဒီဆုံးမှာလည်းဒီမကောင်းတာရှိပါတယ်။အဲ့တော့ပူပြီးရစင်နေပူပြီးရဖြစ်လာတယ်ပူပြီးရပြီးရမလို့နေတယ်ဒီမှာဒီမှာဒီစံကြီးဒီလိုလုပ်လာတာအဲ့တော့ဆိုရင်းကြီးကတောင်းလာဆိုအမှန်တရားပြောတယ်။ဒါကြောင့်ဟိုလည်းတကဘာလုံးဝမကြည့်ရောအသက်နိုင်တယ်ပြောတာ။ဆရာဒီတော့ဘုံစံပြောတော့တယ်။ဆရာအေးစင်းတယ်ဆရာမှာပဲဒီလိုပြတာ။ဘလို့ရနေဒီမှာဒီမှာမပြောပါဘူး။အမေရိကန်လိုနိုင်ငံမျိုးပါတယ်။ဆရာအေးစင်းနေတယ်ချင်းချင်းတည်းနော်အားနေတည်းဒီမှာအမှုရပါကျွန်တော်ဒီမှာတက်ရှိတဲ့ဒီမှာပုံမှန်တက်ရှိတဲ့ဒီထားလိုက်ပါတော့ကျွန်တော်ဒီမှာဒီ PPE တွေဆိုတာ personal protection ကိုဒီလိုနဲ့မပေါ်နိုင်တဲ့အမျိုးဆုံးပါကြာပြောင်းဝင်ဒီမှာဒီကျွန်တော်ကအားလုံးကပြထားရမှာပါအဲ့တော့ဒီမှာပြောင်းပြောရမှာဆိုတက်ရှိရှိတာလုံးဝရှိတယ်အဲ့မဲ့ဒီဒီလူဒီတက်ရှိဒီဒီချင်းလုံးဝမရှိဘူးအဲ့ဒါရောငါးယောက်တာပြီးတယ်ပေါ့အမြဲတမ်းလေးရောက်တော့အားလုံးလည်းဆရာဝန်နဲ့ပြောကြကြပါဦးဒီမှာဒီသက်သေးကကျမရဲ့ဥစ္စာဒီသင်ရှင်းလို့ပါအားလုံးဒီသင်္ကန်းမှလည်းဒီရင်းဒီလိုကြတယ်ဆက်တာအဲ့တော့ဒီမောအင်းနဲ့ကျမကဒီမှာပြောရမယ်ဆိုကျမရဲ့ဝန်တန်းများနဲ့ဦးဆောင်မှုလုပ်ပါဦးနောက်မှ PD2 ကနေပြီးတော့ဝိုင်းဝိုင်းဝိုင်းဝိုင်းနဲ့ PD2 ရလို့ကြာပါတယ် PD2 ကဝိုင်းဝိုင်းနဲ့တဲ့ဆိုရပြောနေလူကြီးဒီဒီဝန်ထဲရအောင်ဝိုင်းပြီးအောင်လုပ်ကြအောင်အချိန်ရမှာပဲဘာမှတော့နေဒီဒီကအားလုံးကလည်းဒီဒီနဲ့အန်ဒီအားလုံးကိုဒီဒီကိုကြောက်ကြောက်လေးလုပ်ကြတာဒီချိန်မှာအားလုံးဒီဒီလုပ်ကြတာဘယ်သူမှငါတော်ရင်ငါတက်တယ်ငါခေါင်းဆောင်ကြီးဒီလုပ်ချက်အစားအားလုံးဒီဒီဝန်ဝန်ဝန်ကိုကြောက်ရအောင်လားမျိုးပြီးတော့လုပ်ကြမယ်ဆိုရင်မအောင်ကြပါမှမရှိဘူး။ဒီ virus ကပြောင်းပြန်လာလို့ဒီအခုက COVID-19 ကတော်တော်ကြီးနဲ့အမှတ်မှားလို့ရှင်းပြချင်ပါတယ်။ဒ
ီအန်ဒီကျွန်တော်တော့ပြောနိုင်တယ်အခုပဲရှိတာမြန်မာပြည်သူအလုံးစီစီရွံ့ရွံ့နဲ့သက်တိုင်ဝင်ဝတိုင်းပြည်အချို့ပဲရှိတယ်ကြာတယ်ဟုတ်တယ်ဒါပေမဲ့ခက်ခဲပါလွယ်ရောလုံးဝမလွယ်ပါဘူးပြောမပြောလက်ချိုးကြီးခုနေကြမယ်အတူတူပြောနေကြမယ်ဟုတ်တယ်နော်
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာမြတ်ထုနဲ့ဆရာဒေါက်တာတင်မုံတန်းတို့ကို VOA ပြည်သက်ကိုစားအထူးပဲကျေးဇူးတင်ပါတယ်ဒီအချိန်တွေကတိတ်မကြခင်အချိန်တို့အတွင်းပြီးသွားမယ်ဆိုပြီးမျှော်လင့်လို့မရသေးတာကြောင့်နောက်ထပ်လည်းထပ်ပြီးဆွေးနွေးစရာတွေရှိလာအောင်မယ်ဆိုတာသိကြပါတယ်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့သတင်းကျဉ်းချုပ်ကိုနားဆင်ကြရအောင်ပါရှင်ကူးစက်ခံထားရသူစနေနေ့အထိ10ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေတိုးတက်လာတယ်လို့အဆိုရကသတင်းထုတ်ပါတယ်။ကျန်တဲ့ COVID-19 ကူးစက်ခံအတီးပြုလူနာတအုပ်ကိုတော့ဝေဘာကြီးအထူးကူဆေးရုံကြီးရဲ့အထူးကျန်းမာခန်းမှာတီးခြားထားကုသပေးနေကြောင်းလဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီ COVID-19 ကူးစက်ခံလူနာ10ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအသွားလာတမြင်စောင့်ကြည့်နေပါတယ်ရှင်။အမေရိကန်ပြည်ထောင်စုအတွက်ကိုရိုနာဗိုင်းရပ်စ်အဆိုးရွားဆုံးကူးစက်ပြန့်နှံ့နေရာနယူးယောက်ပြည်နယ်နဲ့ဆက်ဆက် area တွေကိုအဝေးအထွက်ပိတ်ဖို့စဉ်စားသုံးသပ်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစနေနေ့နေ့ခင်းပိုင်းမှာပြောပါတယ်။တချိန်တည်းမှာပဲသမ္မတထရန့်ကဗာဂျီးနီးယားပြည်နယ်နော်ဖော့ကရေရက်ဆေးရုံတင်မောက်ကိုစနေနေ့မှာပဲနယူးယောက်ကိုဆေးလွတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကပ်ကပ်ရောဂါပေးတဲ့အကြီးအကျယ်ခံစားနေရတဲ့နယူးယောက်ပြည်နယ်တွင်ကျန်းမာရေးဆောင်ရှောက်မှုမှာကူညီဆောင်ရွက်ပေးဖို့အတွက်ဖြစ်ပါတယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူ3000ကျော်မှာ3ပုံ2ပုံကဥရောပမှာဖြစ်တယ်လို့စနေနေ့ကထုတ်လိုက်တဲ့ AFP သတင်းအေဂျင်စီရဲ့စာရင်းကဖော်ပြပါတယ်။စနေနေ့ကအထိသေဆုံးသူစုစုပေါင်း3003ဦးထဲမှာ21334ဦးကဥရောပမှာဖြစ်ပါတယ်။အီတလီနိုင်ငံကသေဆုံးသူ1023ဦးနဲ့အများဆုံးဖြစ်ပြီးစပိန်နိုင်ငံကတော့သေဆုံးသူ9690နဲ့ဒုတိယနေရာမှာရှိနေပါတယ်ရှင်။ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပွားနေတဲ့အတွက်မိသားစုတွေအိမ်ထဲမှာနေကြရတဲ့နောက်ွယ်မှာအိမ်တွင်းအကျန်းဖက်မှုတွေများလာနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရပ်ဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA မြန်မာပိုင်းဝန်တန်းတွေအားလုံးလည်းအတန်းလွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေကြတာဖြစ်ပါတယ်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေရှင် VOA ကိုအားပေးနှင်တဲ့အတွက်လည်း VOA Y.2Y.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.